This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီဒူကနေခင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်သားအပ်ပါတယ်ဒီကနေ့2024ခုနှစ်နိုဝင်ဘာလ26ရက်နေ့ဗီဒီယိုအန်ယူဂျီရဲ့မနက်ပိုင်းထုတ်လွှင့်မှုအစီအစဉ်ကိုစတင်နားဆင်ကြရပါမယ်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုနှွေဦးမိုးကဖတ်ကြားတင်ပြပေးပါမယ်ရှင်
မင်္ဂလာပါခင်ဗျာရေဒီယို NUG ရဲ့မနက်ခင်းစရေသတင်းကောက်နှုတ်ချက်များကိုတင်ပြတော့ပါမယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာနှစ်ပတ်စီပဏိပခများအစုံးသက်နိုင်ရန်အတွက်စရေတင်းမှမှုများတွဲဆုံဆွေးနွေးဖြင့်ရှင်းရန်အမြဲတမ်းအသင့်ရှိကြောင်း TNLA ထုတ်ပြန်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်တအောင်းပြည်ဒေသအတွင်းနေစဉ်ရက်ဆက်ဖြစ်ပွားနေသောတိုက်ပွဲများတွင်စစ်ကောင်စီမြန်မာစစ်တပ်၏လေကြောင်းစစ်စင်ရေးအပါအဝင်ပြင်းထန်သည့်တိုက်ပွဲကြောင့်စစ်ပေးတံဆိုးရွားစွာခံစားနေရသည့်ဒေသခံပြည်သူများ၏အကျိုးကိုငဲ့ညာထောက်ထားပြီးတော်၎င်းနယ်စပ်တည်ငြိမ်ရေးနှင့်တိုက်ပွဲရစရေးအတွက်ဂျားဝေဂျိုးပန်းဆောင်ရွက်နေသည့်တရုတ်နိုင်ငံအစိုးရ၏ဂျိုးပန်းမှုကိုလေးစားအသိမှတ်ပြု၍တော်၎င်းနှစ်ဖက်စီပဏိပခများအစုံးသက်နိုင်ရန်အတွက်တွဲဆုံဆွေးနွေးရန်အသိရှိကြောင်းနိုဝင်ဘာလ25ရက်နေ့မှာ TNLA မှသဘောထားထုတ်ပြန်လိုက်ပါသည်မြန်မာပြည်တွင်ဖြစ်ပွားနေသည့်စစ်ရေးပဋိပက္ခများအစုံးသက်ပြီးတည်ငြိမ်အေးချမ်းသည့်နိုင်ငံရေးအခြေအနေတည်ဆောက်နိုင်ရန်အတွက်တရုတ်ပြည်သူ့သမ္မတနိုင်ငံ၏ဂျားဝင်စစ်ဆက်ကြိုးပမ်းဆောင်ရွက်နေမှုများကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မှအပြုသဘောဆောင်ကောင်းကျိုးရှိသည့်အမြင်ဖြင့်အမြဲပူးပေါင်းဆောင်ရွက်ရန်ကြိုးပမ်းလျက်ရှိပြီးကောင်းမွန်သည့်ရလဒ်များရရှိရန်ဆက်လက်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြထားပါသည်မြောက်ပိုင်းညီတော်မဟာမိတ်သုံးဖွဲ့နှင့်စတင်ခဲ့သည့်တစ်တုံညာနှစ်ကုံစစ်စရေးတွင်တအောင်းဒေသအတွင်းတိုက်ပွဲများပြင်းထန်စွာဖြစ်ပွားလာသည့်မှာနှစ်ပတ်လည်လာခဲ့ပြီဖြစ်ပြီးစစ်ကောင်စီ၏တပ်ဖွဲ့ဝင်များစစ်တပ်စခန်းများစစ်ကြောများကိုမိမိတို့မြို့ရွာနေပြည်ဒေသများတွင်ကင်းစင်အောင်ဖယ်ရှားတိုက်ထုတ်နေခဲ့တော်လဲစစ်ကောင်စီမြန်မာစစ်တပ်မှပြည်သူလူထုတို့အားဥတီပြတ်ပတ်ထားကလေကြောင်းဖြင့်ချိန်မုံတိုက်ခတ်နေသည့်ဖြစ်အပြစ်မဲ့ပြည်သူလူထုတို့စစ်ပေးတံပေါင်းစုံကိုဆိုးရွားပြင်းထန်စွာခံစားနေကြရတယ်လို့ဆိုထားပါတယ် PSLF TNLA သည်တအောင်းလူမျိုးများအဖိတ်တိတ်ခံပေါ်မှာလွတ်မြောက်ရန်နှင့်တအောင်းပြည်နယ်ရရှိရန်အတွက်လက်နက်ကင်တိုက်ပွဲဝင်ပြီးကိုပိုင်ပြဋ္ဌာန်းခွင့်အာမခံသည့် Federal ပြည်ထောင်စုနိုင်ငံကိုတိုင်းရင်းသားမြန်မာပြည်သူလူထုတို့နှင့်အတူတကွတိုက်ဆောက်ရန်အမြဲတစေကြိုးပမ်းဆောင်ရွက်နေပါသောကြောင့်စစ်ပေးတံအလူလဲခံစားနေရသောပြည်သူလူထုအားထောက်ထားညံ့တာခြင်းနှင့်အတူမိမိကိုယ်ကိုခုခံကာကွယ်ခွင့်အခွင့်အရေးကိုကင်ဆွဲထားပြီးပြဿနာအရရက်ကိုဖြေရှင်းနိုင်ရန်အတွက်တွဲဆုံဆွေးနွေးအဖြစ်ရှာရန် PSLF TNLA မှအမြဲတမ်းအစင်သိရှိပါကြောင်းသဘောထားအားထုတ်ပြန်ထားပါတယ်ခင်ဗျာ။မိုက်ကိုင် SSPP SSA တပ်စခန်းကို RCSS ဝင်ရောက်တိုက်ခတ်ပြီးဒေသခံပြည်သူနဲ့တပ်သားတချို့ကိုဖမ်းဆီးတပ်ဖြတ်ကာအိမ်တွင်အဖို့နယ်ပစ္စည်းများယူဆောင်သွားတယ်လို့ SSPP ထုတ်ပြန်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်မြို့နယ်ကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA တပ်စခန်းငယ်နှစ်ခုနှင့်ကျေးရွာအုပ်ချုပ်ရေးတာဝန်ရှိသူနေတလုံးကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တပ်ဖွဲ့အင်အား100ကျော်မှစစ်ကြောင်း3ကြောင်းခွဲကဝင်ရောက်တိုက်ခတ်ခဲ့ပြီးဒေသခံပြည်သူတအူးအပါဝင် SSPB SSA တပ်ဖွဲ့ဝင်10ဦးကိုဖမ်းဆီးခေါ်ဆောင်သွားကကျေးရွာကော်မတီဝင်တအူးအားလူသားမှတ်ဆန်စွာပြစ်ခတ်တပ်ဖြတ်၍နေအိမ်အတွင်းရှိပစ္စည်းများမှွေနှောက်ယူဆောင်ကနေအိမ်ကိုပါမီးရှို့ဖျက်ဆီးခဲ့ကြောင်း SSPB မှသတင်းထုတ်ပြန်ပါသည်။နိုဝင်ဘာလ25ရက်နေ့နံနက်9:00ခွဲအချိန်တွင် RCSS ကျောင်းနှစ်ကျောင်းသည်မိုက်ကင်မြို့နယ်တုံလုံးကျေးရွာအုပ်စုပန်ပွဲကျေးရွာအနီးရှိ SSPP SSA တပ်စခန်းငယ်နှစ်ခုကိုဝန်ရောက်တိုက်ခတ်ပြီး SSPP တပ်သား၄ဦးအားဖမ်းဆီးသွားကစခန်းသုံးမော်တော်ဆိုင်ကယ်၄စီးကားတစ်စီးပါဝင်စခန်းများကိုမီးရှို့ဖျက်ဆီးခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်ကျန်ရှိ RCSS စစ်ကြောင်းတစ်ကြောင်းသည်ပန်ပွဲကျေးရွာကရွာကော်မတီဝင်တဦးဤနေအိမ်ကိုလက်နက်ကြီးလက်နက်ငယ်ဖြင့်ပစ်ခတ်တိုက်ခတ်ပြီးနေအိမ်အတွင်းရှိအဖိုးတန်ရွှေငွေပစ္စည်းများမှွေနှောက်ယူဆောင်ကအိမ်ရှင်ဖြစ်သူဦးကန်ခဲအားလူသားမဆန်စွာပစ်ခတ်တပ်ဖြတ်၍နေအိမ်ကိုမီးရှို့ဖျက်ဆီးလိုက်တယ်လို့သိရပါဗျ။ထို့နောက်ပန်ပွဲကျေးရွာအတွင်းရှိ SSPP SSA တပ်ဖွဲ့ဝင်၄ဦးနှင့်ဒေသခံပြည်သူတဦးအားထပ်မံဖမ်းဆီးသွားခဲ့ပြီးပန်ပွဲကျေးရွာအနောက်ဘက်ရှိဒေသခံပြည်သူဒေါ်ရွှေရဲဤကုန်းဆုံဆိုင်ကို RCSS တပ်ဖွဲ့ဝင်များကမှွေနှောက်ဖျက်ဆီးပြီးဆိုင်အတွင်းရှိစားသောက်ဖွဲ့ရာကုန်ပစ္စည်းများနှင့်ရွှေငွေများကိုလည်းယူဆောင်သွားတယ်လို့ဆိုထားပါဗျ။ယခုချိန်ကာလသည်ရှမ်းပြည်သူလူထုတရက်မှမိမိတို့ရှမ်းတပ်နှစ်ဖွဲ့အပြစ်ရပြီးပေါင်းစည်းနိုင်ရန်နှစ်ဖက်တက်နှင့်တွဲဆုံညှိနှိုင်းရေးလှုပ်ဆောင်နေစဉ်ကာလဖြစ်သည့်အတွက်ကြောင့်ရှမ်းတက်နှစ်ဖွဲ့ပေါင်းစည်းနိုင်ရေးအတွက်ရှေ့ရှုပြီး SSPP SSA တပ်ဖွဲ့မှနှစ်ဖက်တိုက်ပွဲများမဖြစ်ပွားစေရန်ထိန်းသိမ်းခဲ့ခြင်းကို RCSS တပ်ဖွဲ့မှအခွင့်ကောင်းအဖြစ်အသုံးချကာယခုလိုတပ်စခန်းများတပ်ဖွဲ့ဝင်များနှင့်ဒေသခံပြည်သူများကိုတိုက်ခိုက်တပ်ဖြတ်ဖမ်းဆီးခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ။ထိုင်းမြန်မာနယ်ဆက်ရှိမဲဟောင်ဆောင်ခရိုင်ဖိုင်းခရိုင်ရှိနယ်မြေများမှာ UWSA စုတ်ခွာရန်ထိုင်းစစ်တပ်အမိန့်ပေးပြီးနောက်စစ်ရေးတင်းမာဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ထိုင်းမြန်မာနယ်ဆက်မဲဟောင်ဆောင်ခရိုင်ဖိုင်းခရိုင်ရှိနယ်မြေများမှာဝါပြည်တွေးစည်းညင်ညွတ်ရေးတပ်မတော် UWSA စုတ်ခွာရန်ထိုင်းစစ်တပ်ကအမိန့်ပေးပြီးနောက်စစ်ရေးတင်းမာလျက်ရှိတယ်လို့ထိုင်းမီဒီယာများမှာဖော်ပြထားပါတယ်။မဲဟောင်ဆောင်အန်ဒီဒွိုင်တောင်လောင်နဲ့ဒွိုင်ဟွာမနေရာတွေအပြင်အခြားနေရာ၅ခုမှာUWSA စစ်စခန်းတွေအခြေချထားတာကိုထိုင်းနိုင်ငံကသူတို့နိုင်ငံပိုင်နက်ထဲလာရောက်အခြေချထားတယ်လို့ဆွဆွဲပြီးတပ်တွေအားလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီဇင်ဘာ18မတိုင်ခင် UWSA အထိုင်ချထားတဲ့တပ်နေရာ9နေရာကနေဆုတ်ခွာဖို့ထိုင်းနိုင်ငံကတောင်းဆိုခဲ့ပြီး UWSA တာဝန်ရှိသူတွေကပန်ဆန်းကဌာနချုပ်ကိုတင်ပြပြီးအကြောင်းပြန်မယ်လို့ပြန်ကြားခဲ့တယ်လို့သိရပါတယ်။နိုဝင်ဘာလ20ရက်မှာရှမ်းပြည်တပ်မတော် RCSS SSA တာဝန်ရှိသူတွေနဲ့ထိုင်းစစ်တပ်ဟာမဲဟောင်ဆောင်အနီးတစ်ဝိုက်က UWSA စခန်းတွေကိုဝင်ရောက်လာပြီးဓားပုံရိုက်မှတ်တမ်းတင်မှုတွေလှုပ်ဆောင်ခဲ့ရမှာနှစ်ဖက်တင်းမာမှုတွေမြင့်တက်လာတယ်လို့ထိုင်းသတင်းတွေကဆိုပါတယ်ဒီအခြေအနေတွေကြောင့်ထိုင်းစစ်တပ်နဲ့ UWSA တို့မှလက်နက်ကြီးတွေကိုတက်ဆင်အသစ်ပြထားပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားရင်အတဲမှဆုံးအခြေအနေရောက်ရှိနေပြီဖြစ်ကြောင်းထိုင်းမီဒီယာတွေကဖော်ပြပါတယ်အဆိုပါနေမီများသည့်1995ခုနှစ်မတိုင်မီကခွန်စာခေါင်းဆောင်သော MTA ကတိမ့်ပိုက်ခဲ့သောနေရာများဖြစ်ပြီး UWSA ကတိုက်ခိုက်တိမ့်ပိုက်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။လာရှိုတန်လွေရွာတဲ့နတ်ပေါင်ရွာရှိစာတင်ကျောင်းနှစ်ကျောင်းကိုအချမ်းပတ်စစ်တပ်မှဘုံကျိုက်တိုက်ခတ်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။နိုဝင်ဘာလ24ရက်နေ့ည9:30မိနစ်အချိန်ခန့်တွင်မင်းအောင်လှိုင်အာနာတိမ့်တက်သည်လာရှုံမြို့လှေဟိုဒေတာအတွင်းရှိတန်လွေရွာနဲ့နတ်ပေါင်ရွာရှိစာတင်ကျောင်းနှစ်ကျောင်းကိုဘုံကျဲတက်ခတ်ခဲ့ကြောင်း MNDAA မှသတင်းထုတ်ပြန်ပါတယ်။အ ਨੇ ဆုံးဘုံလေးလုံးကျဲချခဲ့ပြီးတန်လွေရွာရှိဂိုယုကျောင်းနဲ့နတ်ပေါင်ရွာရှိမြမအထက်တန်းကျောင်းတို့ကိုပြင်းထန်စွာဖျက်ဆီးခံရသည့်အပြင်လေကျောင်းဘုံကျဲတက်ခတ်မှုကြောင့်အယက်သားဒေတာကန်၃ဦးဒဏ်ရာရခဲ့ပြီးနေအများအပြားထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။တရားရရှိသူများအားတက်ဆိုင်ရာဒေသခံဌာနဆိုင်ရာများကစေယုံတို့ပို့ဆောင်ကုသထားပြီးပောက်ကွဲမှုဖြစ်ပွားသည့်နေရာကိုရှင်းလင်းရန်ဒေသခံပြည်သူများအားကိုကြီးဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။မတ်တရားစိတ်ကူးတပိတ်ချင်းလမ်းပိုင်းအားလက်တလော့စည်းအခြေအနေများကြောင့်တွာလာမှုများယာယီကန့်တတ်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။2024ခုနှစ်နိုဝင်ဘာလ26ရက်နေ့မှာစ၍ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးထိတ်ချုပ်စွန်းမိုးရွာဒေသဖြစ်သောမတ်တရားစေကူတပိတ်ချင်းလမ်းပိုင်းအားလက်တလော့စစ်ရေးအခြေအနေများကြောင့်ယာယီတွာလာမှုများစတင်ကန့်သတ်သွားမည်ဖြစ်ကြောင်းမန္တလေး PDF မှသတင်းထုတ်ပြန်ပါသည်။ထို့အပြင်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး၏ထိတ်ချုပ်စွန်းမိုးနေပြည်များတွင်အချမ်းဘတ်စစ်တပ်၏ထုတ်ကုန်ပစ္စည်းများကိုတင်သွင်းခြင်းရောင်းဝယ်ဖောက်ကားခြင်းနဲ့အတုံးပြုခြင်းများကိုတင်းတင်းကြပ်ကြပ်ပိတ်ပင်သွားမည်ဖြစ်ပြီးဖောက်ဖျက်ကျွလွန်မှုများစစ်စစ်တွေ့ရှိပါကပြင်းထန်စွာအရေးယူဆောင်ရွက်သွားမည်ဖြစ်တယ်လို့ဖော်ပြထားပါတယ်။နောက်ထပ်တစုံတရာထုတ်ပြန်မှုမပြုလုပ်မခြင်းယခုကြေညာချက်သည့်အတိဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တို့စစ်ကူရောက်လာသည့်စစ်ကားများအား
လုံခြုံရေးယူပေးသည့်စစ်သားများကိုခြုံခိုတိုက်ခိုက်ဆွတဲ့သတင်းကိုတင်ပြသွားပါမယ်။နိုဝင်ဘာလ25ရက်နံနက်6:15မိနစ်အချိန်တွင်ချင်းကာကွယ်ရေးတပ်အရှုံမအန်ပဒန်လမ်းစိုးမိုးနိုင်ရန်လုံခြုံရေးဆောင်ရွက်နေစဉ်ငဖဲမြို့နယ်ကုန်းကြီးကျေးရွာအနီးတောရဖုံကြီးကျောင်း၌တပ်ဆွဲနေရသူထားသောစစ်ကောင်စီအဖွဲ့မှတပ်သား20ကျော်သည်မေးမှုမျိုးပမာရခိုင်ပတ်ရှိအမ်းမျိုးရှိအနောက်ပိုင်းတိုင်းစစ်ဌာနချုပ်တို့အင်အားဖြင့်အစ်စ်ကူတရောက်သည့်စစ်ကားများအားကားလမ်းမတစ်လျှောက်လုံခြုံရေးယူပေးရန်အမ်းပဒန်းလမ်းပေါ်ခွန်ဆူရွာလမ်းခွဲသို့တရောက်စဉ်လက်အုပ်မှုယူကာထုတ်ကိုတက်ခတ်ခဲ့ကြောင်း CDF အရှုံးမှသတင်းထုတ်ပြန်ပါသည်တက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား4ဦးပွဲချင်းပြီးသေဆုံးကာထိခိုက်ဒဏ်ရာရရှိမှုများလည်းများပြားခဲ့ပြီးရန်သူစစ်ကောင်စီတပ်သားများထံမှ MA1 အမျိုးအစားတပ်နက်တလန်ကျောပေါ်ကြီးတလုံးတပ်ပ88တစိပ်ပါစစ်အင်ဂျင်နဲ့စစ်ဝတ်စုံတချို့စသည်များတင်ဆက်ရပြီးခေကြောင်ထုတ်ပြန်ထားပါတယ်ခင်ဗျာခါပါရ989မှတပ်သား2ဦးခလဲလွေထူခရိုင်မှာလက်နက်ချအလင်းဝင်၍စုကြေးဝင်တင်းနဲ့10အားချင်းမြင့်ဆိုတဲ့တင်းကိုတင်ပြသွားပါမယ်KNU ကရင်အမျိုးသားအစည်းအရုံးကော့တူးလေအုပ်ချုပ်နေပြီခလဲလွေထူခရိုင်လေဒုံမြို့နယ်တရင်ကိုနေပြီအတွင်အာနာသိအချက်ဘတ်စစ်ကောင်စီတပ်ခမရ989တွင်တာဝန်ထမ်းဆောင်ခဲ့သောပြည်သူစစ်မှုထမ်းတင်တဲ့အပတ်စဉ်နှစ်စစ်တပ်သားကြော်မင်းအောင်မှာ2024ခုနှစ်နိုဝင်ဘာ14ရက်နေ့တွင်၎င်းကိုင်ဆောင်သောလက်နက်များနဲ့တကွလက်နက်ချအလဲဝင်ခဲ့တယ်လို့နိုဝင်ဘာလ25ရက် KNU ဗဟိုကတရားဝင်သတင်းထုတ်ပြန်မှုအရသိရပါတယ်တသားကြော်မင်းအောင်လက်နက်ချအလင်းဝင်စင်အတွင်း၎င်းနှင့်အတူပါလာသော MA3 တလန်ဂျီပေါက်5ခုလက်ပြပုံတစ်လုံးနှင့် 5.56G 150တောင်းကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တရင်ကိုထံသို့အနှံခဲ့ပြီး၎င်းအားတရင်ကိုမှစုချင်းဝင်မြန်မာငွေကျပ်10သိန်းနှင့်လဲဒိုမြို့နယ်မှစုဝင်ကျပ်10သိန်းစုစုပေါင်းကျပ်သိန်း20အားချင်းမြင့်ပေးအပ်ခဲ့တယ်လို့ဆိုပါတယ်ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်နဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ဆက်ပေးနေပါတယ်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ຫນွေမာလ26ရက်နေ့ဗီဒီယိုအန်ယူဂျီပြည်ရင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ຫນွေဦးမုံပါလူလက်ခွင့်ရင်းချင်းရင်းနဲ့တရားမျှတမှုတို့အတွက်ယင်းဤများစွာပေးဆက်ရှောင်းလန်းနေကြသည့်မြန်မာပြည်သူတို့၏ခိုင်မာပြတ်သားသောဆုံးဖြတ်ချက်ကိုဆရာနာရှင်များကမဖျက်ဆီးနိုင်ဘူးလို့ CRPA ဆိုတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။နှွေမာလ25ရက်နေ့မှာကြာရောက်တဲ့104နှစ်မြောက်မြို့သားအောင်မွေးနေ့အထိမ်းအမှတ်တော်ဝင်လာကိုပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကပေးပို့ရမှာခုလိုဖော်ပြထားတာဖြစ်ပါတယ်။မြို့သားရေးစိတ်ဓာတ်ဆိုဒီမှာတိုင်းသားပြည်သူများအားလုံးတစိတ်ထဲတဝန်းနဲ့ရှိသောစိတ်စူးစီးညီညွတ်မှုရှိသောစိတ်ဓာတ်အေးအတူပူးမြနေထိုင်ပြီးဒုက္ခကိုလည်းအတူတူခံ၍ဒုက္ခကိုလည်းအတူတူမျှဝေခံစားလိုသောစိတ်ဓာတ်ကိုဆိုလိုခြင်းဖြစ်ပြီးပြင်ပြသောမြို့သားရင်စိတ်ဓာတ်ကိုခြေခံ၍နယ်ချဲ့အင်္ဂလိပ်များကိုဆန့်ကျင်တိုက်ခိုက်ခဲ့တာကြောင့်မြို့သားလူမျှဝေကိုမိမိတို့ရရှိခံစားနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့ຫນွေဦးတော်လည်ရေတွင်လည်းចောင်းသားလူငယ်များပါဝင်မြို့ချစ်စိတ်ဓာတ်ပြည့်ဝသောတိုင်းသားပြည်သူများသည်တိုင်းပြည်နှင့်လူမျိုး၏အနာဂတ်ကိုဖျက်ဆီးနေသည့်အာဏာရှင်စနစ်စိုးကိုတော်လန်တိုက်ထုတ်နေကြသောချိန်ကာလဖြစ်ပြီးမြို့သားရင်စိတ်ဓာတ်ဖြင့်နယ်ချဲ့အင်္ဂလိပ်များကိုဆန့်ကျင်တိုက်ထုတ်ကလူလည်ရေကိုရယူနိုင်တဲ့ကဲ့သို့တိဆောက်ပြီးသောစီလုံးညီညွတ်မှုပူပေါင်းဆောင်ရွက်မှုနဲ့စံတမှုများကိုအခြေပြုလျက်လူမဆန်သောအာဏာရှင်စနစ်စိုးကိုတော်လှန်တိုက်ထုတ်ပြီးတိုင်းသားပြည်သူတရားလုံးမျှော်လင့်နေသည့်ငြိမ်းချမ်းသောအနာဂတ်ကိုမြန်ဆုံးရရှိနိုင်လိမ့်မယ်လို့ခိုင်မာယုံကြည်တယ်လို့ဆိုပါတယ်။လွတ်လပ်ခွင့်ငြိမ်းချမ်းရေးနဲ့တရားမျှတမှုတို့အတွက်ယင်းဤများစွာပေးဆက်ရှောင်လန်းနေကြသည့်မြန်မာပြည်သူတို့၏ခိုင်မာပြတ်သားသောဆုံးဖြတ်ချက်ကိုရက်ဆက်ကြံကြုတ်သောဆရာနာရှင်များကမဖျက်ဆီးနိုင်တဲ့ကဲ့သို့ဤသူတဦးတယောက်မိသည့်အတားအဆီးကမှဟန်တာနိုင်လိမ့်မည်မဟုတ်ကြောင်းသဝင်လွှာမှဖော်ပြပါရှိပါရဲ့ရှင်။ NUG ကထုတ်ပေးတဲ့ပွဲလက်မှတ်များနဲ့အခြေတောင်အာရှနိုင်ငံများနဲ့နောက်နိုင်ငံများမှပညာဆက်လက်သင်ယူနိုင်သူများရှိနေပြီလို့ဝန်ကြီးဒေါက်တာဇော်ဝေဆိုးပြောကြားတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။ NUG ကထုတ်ပေးတဲ့ပွဲလက်မှတ်များနဲ့အခြေတောင်အာရှနိုင်ငံများနဲ့နောက်နိုင်ငံတွေမှာပညာဆက်လက်သင်ယူနိုင်သူများရှိနေပြီလို့ဝိုင်းရင်တရင်သမားဥက္ကင်မောင်စိုးနဲ့ဒေါ်လင်းသမားများနဲ့စကားပြောကြည့်အစီအစဉ်မှာပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားခဲ့ပါတယ်။ဒေါ်လင်းကာလအတွင်းမှာစစ်ပညာပွဲရတဲ့သူတွေရှိလာတယ်။ရေပြင်မှာဖွင့်နိုင်တဲ့တက္ကသိုလ်တွေ၊ရေပြင်မှာဖွင့်နိုင်တဲ့အကျောင်းတွေပေါ့လေ။အဲဒီမှာဖွင့်ခဲ့တယ်။လူမြောက်ဒေတာတွေမှာတက္ကသိုလ်တွေဖွင့်ခဲ့တယ်။အွန်လိုင်းတက္ကသိုလ်တွေဖွင့်ခဲ့တယ်။ဖွင့်ပြီးပုံမှန်အဲဒီကနေပုံမှန်ပညာသင်ကြားရေးကိုပြန်သွားတော့2023-2024မှာပွဲရတဲ့သူတွေရှိလာတာပေါ့။အဲ့ဒီပွဲရတဲ့သူတွေပညာဆက်ပြီးသင်နိုင်အောင်မာစတာဒီဂရီတွေတက်နိုင်အောင်နိုင်ငံတကာကအတိမတ်ပြုအောင်ကျွန်တော်တို့လုပ်ခဲ့ကြတယ် ။အဲဒါကြောင့်နိုင်ငံတကာကအတိမတ်ပြမှုတွေရှိတယ်။ရှစ်တောင်အာရှကဂျပန်တို့ကိုရီးယားတို့မှတက်တာရှိသလိုဩစတြေးလျတို့ UK US မှတက်တာလည်းရှိတယ်။ခုကတော့ကျွန်တော်တို့ဘွဲကိုအင်္ဂလိပ်လိုရောမြန်မာလိုရောနှစ်ခုလုံးထုတ်ပေးနေပါတယ်လို့ဝင်ကြီးကပြောပါတယ်။ NGO ပညာရေးဥက္ကဋ္ဌနိုင်မူဝါဒအတိုင်းလူတိုင်းပညာသင်ခွင့်အခွင့်အရေးကိုကြိုးစားအကောင့်ထည့်ပေါ်ဆောင်နေပြီးမြေပြင်ကျောင်းများကိုလည်းဖွင့်လှစ်တင် जा ပေးလျက်ရှိတယ်လို့သိရပါတယ်ရှင်။စကောင်းစီဟာစံပတ်ပြီးတော့မြို့သမီးနဲ့မိန်းကလေးငယ်များကိုမတိတ်မှုကျွလွန်ခဲ့တာမှုပေါင်း150ကျော်ခဲ့ပြီဖြစ်တယ်လို့ဝင်းကြီးနော်ဆူဇနာလှလှဆုအသိပေးတဲ့သတင်းကိုလည်းတင်ပြပေးပါမယ်။စကောင်းစီဟာစံပတ်ပြီးတော့မြို့သမီးနဲ့မိန်းကလေးငယ်တွေကိုမတိတ်မှုကျွလွန်ခဲ့တာမှုပေါင်း150ကျော်ခဲ့ပြီဖြစ်တယ်လို့မြန်မာလ25ရက်မြို့သမီးများပေါ်စံပတ်မှုတိုက်ဖျက်ရေးနေ့မှာမျိုးသမီးလူငယ်နဲ့ကလေးတငယ်ရဲ့အဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုးကသတင်းစကားပါဆိုပါတယ်။အခုဆိုလို့ရှိရင်နော်ဒေါ်လာရဲ့အစပြုခဲ့တာဆိုလို့ရှိရင်၄နှစ်နီးပါးရှိခဲ့ပြီဖြစ်ပါတယ်။ဒီဒေါ်အတွက်မှာစကောင်စီဟာအကြံဖတ်ပြီးတော့မျိုးသမီးနဲ့မိန်းကလေးငယ်များကိုမတိတ်မှုကျွလွန်ခဲ့တာအမှုပေါင်း150ကျော်ခဲ့ပြီဖြစ်ပါတယ်။ကျမတို့ဒီမှုတွေကိုစနစ်တကျအမှတ်တမ်းတင်ပြီးတော့ကုလသမဂ္ဂအရေးယူမှုဆိုင်ရာတွေကိုလည်းကျမတို့ပို့ပေးပြီးဖြစ်ပါတယ်။ကျမတို့ဒီစကောင်စီရဲ့ကျွလွန်မှုများကိုမျက်နှာလွှဲလို့မရပါဘူး။ဒီဂျမစစ်ကောင်စီသားမကကျမတို့ရဲ့တော်လိုင်းအဖွဲ့ဝင်တွေကပြည်သူချင်းချင်းကျူးလွန်တဲ့အမှုတွေကိုထိရောက်စွာရေးယူဖို့ကြိုးစားနေပါတယ်လို့ဝင်းကြီးကဆိုပါတယ်။ဒါပေမဲ့မျိုးသမီးများပေါ်မိမျိုးစုံနဲ့အကြံဖတ်မှုများကိုရက်တက်ရေးအတွက်လှုံ့ဆော်မှုပြုလုပ်တဲ့ profile frame လှုံ့ဆော်မှုမှာလည်းပါဝင်မှုထိရောက်စုဝင်းကြီးကဖိတ်ခေါ်ထားပါတယ်ရှင်။မြန်မာနွေဦးတော်လိုင်းရင်းနဲ့တရုတ်ရဲ့ပါဝင်လာမှုပေါ်ရှေ့ဆက်ပဲလို့လုံမလဲကောင်းစင်နဲ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့ရှိမျိုးသားလွတ်တော်ဆောင် conference အစည်းအဝေးကမှတို့တော်မှန်များဆွေးနွေးခဲ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါဦးမယ်။မြန်မာနေဦးတော်လိုင်းရင်နဲ့တရုတ်ရဲ့ပါဝင်လာမှုပေါ်ရှေ့ဆက်ပဲလို့လုံမလဲကောင်းစင်နဲ့နွေမလ25ရက်မွန်လွယ်ပိုင်းနေ့လယ်2နာရီမှညနေ6နာရီထိတောင်ကိုရီးယားနိုင်ငံဆိုးလ်မြို့ရှိမြို့သားလွတ်တော်အဆောက်အုံကွန်ဖရင့်အစည်းအဝေးခန်းအမှတ်9မှာမြန်မာနေဦးတော်လိုင်းရင်နဲ့တရုတ်နိုင်ငံဝင်ရောက်ဆွေးဖက်မှုများအကျိုးသက်ရောက်မှုများသဘောထားအမြင်များကိုဆွေးနွေးခဲ့ကြတယ်လို့တင်ပြရှိပါတယ်။ဆွေးနွေးပွဲကိုမြန်မာတော်လိုင်းအားဒီဇိုင်းမမတ်ထောက်ခံအားပေးနေတယ်ဤအောင်ဆုံးအမတ်နဲ့အခြားလွတ်တော်မတ်ခုနှစ်ဦးကကမ္မကထာပြုပြီးစံကုန်ဝဲတက်ကတူအာရှ NGO ဌာနပါမောက်ခဘတ်အွန်ဟွန်းကဦးဆောင်ကျင်းပခဲ့ပါတယ်။ဆိုးတက်ကတူအာရှသုတေသနဌာနပါမောက်ခချွဲချောင်ဝီနိုင်ငံတကာရေးရဌာနပါမောက်ခဟောင်းဘဲကုံချန်စံကင်းတက်ကတူအရှိအာရှဌာနပါမောက်ခလီယူဘီကိုရီးယားတက်ကတူအရှိတောင်အာရှသုတေသနပါမောက်ခဂျန်ဂျွန်ယောင်ဆိုးတက်ကတူနိုင်ငံရေးသိပ္ပံပါရဂူကျောင်းသားဟောင်းချန်ပီချက်ဘူကောင်တက်ကတူသတင်းပညာပါရဂူကျောင်းသားကိုခန့်တို့ကစာရန်အသီးသီးတင်ပြပြီးပါဝင်ဆွေးနွေးကြပါတယ်။ဆိုပါဆွေးနွေးပွဲကို MFDMC ဥက္ကဋ္ဌဦးစောမူအောင် CDM ဘူကြီးလင်းထက်အောင်နဲ့ MFDMC တာဝန်ခံများနဲ့အတူတက်ရောက်ခဲ့ကြပါတယ်။ဒီကဆွေးနွေးချက်များမှာမြန်မာနိုင်ငံတွင်တရုတ်နိုင်ငံ၏နိုင်ငံရေးနှင့်စီးပွားရေးဆွတ်ဖက်မှု၏အလားအလာသည့်တော်လှန်ရေးနှင့်ဒီမိုကရေစီလှုံ့ဆော်မှုအပေါ်တက်ရောက်မှုနိုင်ငံတကာပံ့ပိုးကူညီမှုဖြင့်တရုတ်နိုင်ငံ၏ဝင်ရောက်ဆွတ်ဖက်မှုကိုကျော်လွှမ်းရန်မြန်မာတော်လှန်ရေးအတွက်မဟာဗျူဟာစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။မြင်းမူနဲ့အရတော်ရင်တရားလေးနှစ်မြောက်မြို့သားအောင်မွေးနေ့အထိမ့်မဲ့စာစီစာကုန်းပကြီးဆွမ်းရည်ပြိုင်ပွဲကျောင်းသားနိုင်ငံရေးဆွေးနွေးပွဲများပြုလုပ်တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။ငါးမြင်းဆောင်အရတအရတော်လူလူတပိတ်မြင်းမူမြို့နယ်တပိတ်တက်ကြလှုံရှားသူများအတူပူပေါင်းဦးဆောင်ပြီးအရတော်မြို့နယ်တွင်ရှိပြည်သူ့ခြေပြုစာသင်ကျောင်းမြင်းမူမြို့နယ်တွင်ရှိပြည်သူ့ခြေပြုစာသင်ကျောင်းများမှတရားလေးနှစ်မြောက်မြို့သားအောင်မွေးနေ့အထိမ့်မဲ့စာစီစာကုန်ပကြီးဆွေးရင်ပြိုင်ပွဲများနဲ့ကျောင်းသားနိုင်ငံရေးဆွေးနွေးခြင်းများကျောင်းတွင်အားကစားပြိုင်ပွဲများပြုလုပ်ကျင်းပခဲ့ကြောင်းသတင်းရရှိပါရယ်မုံရမြို့နယ်လူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီမှရဲဘော်များလည်းပူးပေါင်းဝန်ရံခဲ့ကြပြီးကျောင်းသားကျောင်းသူများအားမြို့သားနေ့ဖြစ်ပေါ်လာပုံကျောင်းသားသမိုင်းများပြောကြ၍ကျောင်းသူကျောင်းသားများမှကျောင်းသားနိုင်ငံရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ဖော်ပြထားပါရယ်စာစီစာကုန်ပကြီးဆွေးရင်ပြိုင်ပွဲဆုရကျောင်းသားကျောင်းသူများအားကစားပြိုင်ပွဲဆုရကျောင်းသားကျောင်းသူများအားသူများချင်းမြင်ပြီးခောက်ဆွဲကြောချွေရင်နဲ့မုံများကျွေးမွေးခဲ့တယ်လို့သိရှိရပါတယ်ရှင်။ဂျမဲသိန်းတွေစစ်တပ်ပေါ်တာဆွဲဖမ်းဆီးမှုကြောင့်လူငယ်90နီးပါးဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။မန္တလေးတိုင်းရမဲသိန်းမြို့နယ်မှာစစ်မှုထမ်းဖို့အတွက်ပေါ်တာဆွဲဖမ်းဆီးမှုတွေကြောင့်လူငယ်90နီးပါးဖမ်းဆီးခံလိုက်ရကြောင်းဒေသခံပြည်သူတွေထံကသိရပါတယ်။နှွေမာလပထမဘက်ကစတင်ပြီးနှွေမာလတတိယဘက်ထိရမဲသိန်းမြို့နယ်ကမ္မကျေးရွာအုပ်စုနဲ့ပေါ့အိမ်ကျေးရွာအုပ်စုတို့မှာစစ်တပ်နဲ့ကျေးရွာအုပ်ချုပ်ရေးဖွဲ့များရဲ့မဲနှိုက်ခံမှုလမ်းပေါ်မှာပေါ်တာဆွဲဖမ်းဆီးမှုတွေကြောင့်လူငယ်90နီးပါးဖမ်းဆီးခံခဲ့ရပါတယ်။စစ်မှုထမ်းဥပဒေအကြောင်းပြပြီးတော့တအိမ်ငွေကျပ်2000ကောက်ခံခြင်းလမ်းမှာပေါ်တာဆွဲဖမ်းဆီးခံရခြင်းမဲနှိုက်ခံခြင်းနဲ့ကျေးရွာထဲမှာတင်းအကျပ်လာခေါ်ခြင်းတို့ကြောင့်ရာဂနန်းနီးပါးကရှိနိုင်တယ်လို့သိရပါတယ်ရှင်။ဒ တဝဲခိုင်လောင်လုံးမြို့နယ်အတွင်းနှိစီယောင်မျိုးသမီးတို့လှုံ့ဆော်မှုပြုလုပ်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။နှိစီယောင်မျိုးသမီးများတမကတဝဲကနေဦးဆောင်ပြီးနှွေမလ25ရက်နေ့မှာကျရောက်တဲ့ပြည်ပဆိုင်ရာမျိုးသမီးများပေါ်ကြံဖတ်မှုပါပြောင်းရင်းနဲ့ထိမ့်မှန်အနေနဲ့တဝဲခိုင်လောင်လုံးမြို့နယ်အတွင်းနှိစီယောင်မျိုးသမီးတို့လှုံ့ဆော်မှုပြုလုပ်ခဲ့ကြတယ်လို့တင်ရရှိပါတယ်။မျိုးသမီးတွေပေါ်ပြစ်မှတ်ထားကျဉ်လွန်တဲ့အကြမ်းဖက်မှုမှန်သမျှကိုစန့်ကျင်တိုက်ဖျက်ကြဖို့တိုက်တွန်းတဲ့အနေနဲ့အဲ့ဒီလှုံ့ဆော်မှုကိုမျိုးသမီးတို့တိုက်ပွဲအကြမ်းဖက်မှုမှန်သမျှအဆုံးသက်ဆင်နွယ်ကောင်းစေနဲ့ပြုလုပ်ခဲ့ခြင်းဖြစ်တယ်လို့သိရပါဗျ။ကျမတို့မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးမှာနှစ်ပေါင်းများစွာကလေးကနေခုထိမျိုးသမီးတွေဟာမျိုးသားတွေနဲ့ဆိုင်ရင်တဆင့်ချဆက်ဆံခံနေကြရပြီးအများစုကလည်းအဲ့ဒီလိုခွဲခြားဆက်ဆံမှုတွေကိုအစဉ်လာတည်းအနေနဲ့မှားရဲစွာလက်ခံမှတ်ယူနေကြပါဗျ။အဲ့ဒီလိုခွဲခြားဆက်ဆံမှုတွေကနေပဲတဆင့်မျိုးသမီးတွေဟာအကြမ်းဖက်မှုကျူးလွန်ခံရဖို့အတွက်တားကောင်းနေဖြစ်လာခဲ့ကြရပြီးကြမ်းမတ်ခံရတဲ့မျိုးသမီးအများစုဟာလည်းပတ်ဝန်းကျင်ရဲ့ကာကွယ်ပေးမှုမဲ့တာနှင့်လူစုခံရတာတွေကိုတိတိတတ်တတ်ခံစားလာခဲ့ရပါတယ်။ကျမတို့မြန်မာနိုင်ငံမှာတော့ဥပဒေစိုးမိုးမှုလုံးဝကင်းမဲ့သွားတဲ့2021ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးချိန်ကနေစပြီးမျိုးသမီးတွေပေါ်အကြမ်းဖက်မှုကျူးလွန်တာတွေများသထက်များလာနေပါတယ်။ကျမတို့မျိုးသမီးတို့အနေနဲ့ကတော့ဒီလိုကျူးလွန်တဲ့သူတွေကိုပြည်ထောင်ကနေလုံးဝကင်းလွတ်ခွင့်မရအောင်မိမိတို့ကျူးလွန်ခံရမှုကိုနှုတ်ဆက်မနေပဲရရဲဝုံဝုံထုတ်ဖော်ပြောဆိုကြရမှာဖြစ်ပါတယ်လို့နှင်းစီအောင်မျိုးသမီးများတမကဒဝေကဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။ဒီရင်းနေကနာဆင်ရပြီမှာတော့ဆလပီတော်လင်းကြပြကဏ္ဍကိုတင်ဆက်ပေးပါမယ်။အောင်လုံးရဲ့ခေဆိုးတွေကခုံချသွားတယ်ဆိုတဲ့ကြပြလေးကိုနားဆင်ကြည့်ကြပါရှင်
။ခေဆိုးတွေကခုံချသွားတယ်။ခေထဲကိုခုံချပြီးဝင်လာတာမဟုတ်ပေမဲ့ခေထဲကခုံချပြီးပြန်ထွက်သွားကြတယ်။ရေဒီယိုခက်ကိုလွန်လာတော့ရေစည်းကြောင်းတွေကမျက်မြင်ကိုတွေ့လူတွေခုံထွက်သွားလိုက်ကြတာအချို့ကအသားကျနေတဲ့လူနေမှုတွေခုံချအချို့ကအကျက်အတဲခုံချသမင်းမျိုးမကျတဲ့မျက်ရည်လုံးမြစ်ထဲခုံချတိုက်ပေါ်ကခုံချသွားတာများသိရကလေးတွေတဓာဘော်ကခုံချသွားတာများပန်းသီးလေးတစ်လုံးလိုလူကျင့်ဝတ်တွေဘော်ကခုံချသွားတာများအစွဲအဖွေးသားနဲ့မိဆာလိုလူနှစီတွေဥနေအောင်အော်ဟစ်တာပဲနဖျားတွေဆိုတာတက်တည်ထူဖို့ရစ်ကောင်တွေလိုမီးပုံနဲ့ခုံချစိတ်တစားတွေနဲ့ဝေးရစိတ်တစားတွေနဲ့ခုံချထာတူတွေတော့လွဲနေပါပြီအားလုံးရောနေကောင်းကြပါရဲ့လားငါတို့အိမ်မက်မှာခွာရတွေပါနေသမျှတော့ကျွဲတအုပ်နဲ့ရန်လုံနေအောင်ပါပဲလေ
ဒီကနေ့ထုတ်လွှင့်မှုရဲ့နောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားအစီအစဉ်ကိုနားဆင်ကြရပါမယ်။မတူဘီချင်းဘာသာနဲ့ပတ်စင်သတင်းများကို The Mutubi Times ကတင်ပြပေးပါမယ်ရှင
်ကိုထောင်းလီရဲ့ကုလလီနိုဝင်ဘာအယလီနကအောထန်းစနာတာဒန်ကဘင်္ဂလာကပလောမီပခတ်နာစီတက်မတပီဘရစ်ကစ်ဝမ်လုံငါမတော်လုံးပွိဘိတ်အထန်နာဟမ်လာလိုင်ဝုံနာခືတကကောင်းတဲ့ထွီလောမီစင်ဘရာဟုပ်လုံငါမတပီကပွိဟဲမွန်းဘိတ်အလုထိုင်ဖယတာစီတက်မတပီဘရစ်ကစ်ဝမ်လုံငါထောင်းနီလကုလလီကျွန်းနီကုလနီကွာလုံငါမတော်လုံးပွိစီထုတ်စီဟန်းနထိုင်ဟမ်လာလိုင်ဝုံနာအခူ amikha asaina khangne wangsa khuya anip noi sala si thuk si hang thaila om si kaung si lo kho kham ukwenga ta long he lai la om wal padonga pilnam ka khaina bang la tongu deita sidem mut pi briques wan longa asai thong donga mut pi kho pui ne kho te ben ko se thenja la nip noi sala si thaila om te kho sidep mut pi briques wan longa kup mang teng na akhu uta mot pi mindat long mot pi plawa lo mot pi lailand pi mizoram long hi la sayam la akhu utla ulthang yak la om apabena mindat ko pui mun lo thainam la chinbrara hup lo thongni le kulali november ni kwa lo nga tong ti khal tuk na atong la om se kong si kharkap khaklo wangkhui ka im lo sana te van longa bum ne mal thak til donga mindat ko pui khui ka im lo te bai apo si sa te bung mu la im lo pum im pum ki chong hil la mai ne im bai a he la om ta donga alu la mun alu thai nam la si te fundraising committee lo hut na khu ti fan tap na program tong slam mi campaign kan same he asayo la om te ka ticket pakhat he ta kul tangka la thong kul Malaysia Tangkala, Fangkul, Australia Tangkala, Fangsha, Singapore Tangkala, Fangsha, US Tangkala, Fangsha Tila, Akhu La Om, Lucky Draw First Prize Heta, Minat Ko Pui Kui Kak Om Imhun, B Som Sri, Ya Som Kwa Imhun Pakat, Second Prize La, B Som Ruk, Som Nga He Pakat, Tilin Ko Ben Ka Imhun Pakat Heta, Tas Prize La, B Som Thum, Som Ruk, tela khiba akula om teka ticket heta november nikhat longa atong ti november ni somthum hilla yui hamla akam thla na la om teka mangteng na akhu ute pilnam bai lo tha khip nam pek thaina hamla tila sida fundraising committee longa sa tha u apathom na chen thangna slai chon motata thongni le kulali november ni thiret venga thainram chen mai ko pui loi crot boxen stadium mui thain thakna thia kup thum thaila om dehi ka poi ha thain fighter ne thuk hoi la om ti dutya achi venga khep ata thaila om dehi ka thakna thi poi phayata slai chon mothe mmma poi ya win hi mui thain thakna thi ya vuithum khena vuinga he tana adang thaila om tehi kho mme thakna thi ya thum thai hamla ayom li la om mui thain thakna thi donga atui chong dong hamla athum la om ti mme bena professional hi la seng na thai hamla akam thla na om tala ulthang yak la om
Radio Dong Longa Natun Kangai Khakta Kolkhu Ka Atu Yak Tukum Joni Khat Ninjang Khnek Prele Mini Somthoma 16 meter 17.79 megahertz Dong Longa Ko Natun Thai Jang Dematubi Tham Ol Thang Khnatun Bei Soa Jalla Omai Na Ka Khu Asa Bei De Mu Se
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့မြို့ဆိုရယ်စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြနိုင်ကြတာက ထုတ်လင်းတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်